ချလေးလုံးရေတော်ပုံနှစ်ပတ်လည်နေ့ကိုအထိမ့်မှတ်မျိုးစုံနဲ့ပုံစံမျိုးမျိုးပြည်တွင်းပြည်ပမှာတက်ကြဆွေးရှားသူတွေကဥဆောင်ပြုလုပ်နေတယ်လို့ပဲထိုင်းမြန်မာနေဆက်ကမဲဆောက်မြို့မှာလည်းအခမ်းအနားတစ်ခုပြုလုပ်ခဲ့ပါတယ်ထိုင်းမြန်မာနေဆက်ကနေမတ်အေးမှာသတင်းပို့ထားပါတယ်ညာ
ထိုင်းမြန်မာနေဆက်မှာတော့ရှင်းလင်းလုံးရေတော်ပုံအထိမ့်မှတ်ပွဲတွေကိုနေရာနှက်မှာကျင်းပခဲ့ပါတယ်တက်ကြလှူရှားသူတွေကပုံသဏ္ဍာန်မျိုးစုံနဲ့ကျင်းပခဲ့ကြတာပါမဲဆောက်မြို့မှာတော့စာတင်ကျောင်းတွေမှာလည်းကျင်းပကြသလိုအစုအဖွဲ့လေးတွေနဲ့လည်းစုစည်းကျင်းပကြတာကိုတွေ့ရပါတယ်88မျိုးဆက်တွေနဲ့စီရီယံဝန်ထမ်းတွေဦးဆောင်တဲ့ပွဲမှာတော့ဟော်ပြောပွဲ၊ကြပြာရွတ်ပွဲ၊တော်လန်တချင်းများနဲ့ဖြိုပြေပွဲတွေလည်းလုပ်ခဲ့ပါတယ36နှစ်မြောက်ရှစ်လေးလုံးအရေးတော်ပုံနှစ်ပတ်လည်ပွဲကိုတက်ရောက်ဖျော်ဖြေခဲ့တဲ့88မျိုးဆက်အစိုးရတူတူရဲ့ဖျော်ဖြေမှုဖြစ်ပါတယ်။ဒီပွဲကိုဦးဆောင်ခဲ့တဲ့88မျိုးဆက်လည်းဖြစ်သမိုင်းသုတေသနဦးကြီးဌာနကညွှန်ကြားရေးမှူးတာဝန်နဲ့စီရီယံလောက်လာတဲ့ဒေါက်တာထထပါကတော့အခုလိုပြောပြခဲ့ပါတယ်
။အဓိကတော့ကျမတို့ကကိုယ်တိုင်ကလည်း88ရဲ့မျိုးဆက်တွေဖြစ်တဲ့အပြင်အခုဒီမျိုးတော်လိုင်းရဲ့အချင်းကမာစီနေမနေနဲ့လဲပါဝင်လာခဲ့တယ်ပေါ့နော်အဲ့တော့ဒီ88ကလည်း36နှစ်ပြည့်သွားတာတောင်မှကျမတို့ကအခုချိန်ထိကျမတို့ကပို့ပို့ဆိုးလာရင်မငြင်းချမ်းတဲ့ဒီစစ်အာဏာရှင်စနစ်ကိုကျမတို့ဒီချိန်မှာတော့ကျမတို့အပြီးတက်နောက်ဆုံးတိုက်ပွဲအနေနဲ့တိုက်ချင်ပါတယ်အဲ့တော့ဟိုဒီမျိုးတော်လိုင်းကြီးကလည်း36ဖြစ်လာတဲ့အခါမှာအလူတွေပေါ့နော်ဒီပေါ်မှာအာယုံရောစိုက်မှုတွေလည်းကျွန်내သွားမှာလေကျမတို့အင်မတန်မှစိုးပါတယ်အဲ့တော့ကျမတို့ဒီအချိန်မှာစိတ်ကြီးကြီးမြတ်ထဲပေါ့အားလုံးတက်တက်ဟိုတက်ညီလက်ညီလို့အောင်လို့ဆိုပြီးတော့ကျမတို့ကိုယ်တိုင်ကဒီဟာလေးကနေပြီးတော့ဒီရှင်လေးလုံးအခမ်းအနားကနေပြီးတော့တက်လန့်နှိုးဆော်လိုက်တဲ့သဘောမှာအဲ့ဒီရွယ်ချက်နဲ့ကျမတို့လုပ်တာပါရှင
်ရှင်လေးလုံးရေတော်ပုံပွဲတွေကိုထိုင်းမြန်မာနေဆက်မှာတော့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးနိုင်ငံရေးကျင်းသားများကုညီဆောက်ရှောက်ရေးအဖွဲ့မြို့မြန်မာဖောင်ဒေးရှင်းနဲ့တက်ကြွလှူရှားသူအစုအဖွဲ့တွေကနေရာအနှံ့မှာကျင်းပပြုလုပ်ခဲ့ပါတယ်ရှင်